ရုရှားနိုင်ငံစိုက်ဘေးရဲဒေသကကျောင်းမီးရဲ2.0လုပ်ငန်းမှာတန်ငွေယူဆင်ရာကမတော်တဆမှုကြောင့်အလုပ်သမားတွေနဲ့အရေးပေါ်ကိစ္စရေးဝန်ထမ်း52ယောက်တိစုံကြောင်းရုရှားသတင်းဌာနတွေကဖော်ပြကြပါတယ်။ဆိုဗီယက်ယူနီယံခေတ်ကစလို့အဆိုးဆုံးကြုံခဲ့ရတဲ့မတော်တဆမှုမှာပြိမ့်မိနေတဲ့ကျောင်းမီးသားတွေလူသားတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့ကြတဲ့အရေးပေါ်ကိစ္စရေး6ဦးလည်းတိစုံသွားခဲ့တာပါ။
Возбуждено уголовное дело
по статье 2.1 ကိုဒီကိစ္စကိုစီးကနေချုပ်ဖောက်မှုတွေအတွက်ရာဇဝတ်ကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေစတင်နေပါပြီလို့အခင်းဖြစ်ရာကီမာရိုဘိုဒေတာကစုံစမ်းစစ်ဆေးရေးကော်မတီတာဝန်ရှိသူတူဖြစ်တဲ့နာဒက်စတာအနန်ဤကပြောဆိုထားတာပါ။အတော်တဆမှုဖြစ်ခဲ့တဲ့ကြောင်မီသူတွေလုပ်ငန်းကညွန်ချာရေးမှုနဲ့လက်ထောက်အရာရှိတို့အပါအဝင်တာဝန်ရှိသူ3ယောက်ကိုဖမ်းဆီးထားကြောင်းလည်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးသူတွေကတော့တွင်နေကလေဝင်လူထွက်ပေါက်တွေမှာတန်းဝင်ယူဆင်ရာကကြောင်မီးသွေးလုပ်သားတွေအသက်ရှူမွန်းကျက်ခဲ့ကြပြီးမိသိန်းတန်းဝင်ပောက်ကွဲမှုဖြစ်ခဲ့ပုံရတယ်လို့ယူဆထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီဆုံးမှုတွေထဲမှာတော့အစောပိုင်းမှာအလောင်းတွေရှာဖွေတွေ့ရှိထားတဲ့လုပ်သား7ယောက်ပြင်ပျော်ဆုံးနေသူ35ယောက်နဲ့အရေးပေါ်ကိစ္စရေးဝန်ထမ်း6ဦးပါဝင်ပါတယ်။မိဘငွေရှူဆိုင်မှုတို့တစ်ချို့ပါဝင်ဒါပေမဲ့ချီရဲ့လူတွေကိုလည်းစေရုံတင်ကုသပေးထားပြီး၄ယောက်ကတော့စိုးရိမ်ရတဲ့အကြောင်းလည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။သမဂ္ဂလာလီမီယာပူတင်ကတော့မတော်တဆမှုနဲ့ပတ်သက်လို့ဒေသခံအုပ်ချုပ်ရေးမှူးအရေးပေါ်လုပ်ငန်းတာဝန်ရှိသူတွေနဲ့ဆက်သွယ်စကားပြောခဲ့ပြီးလိုအပ်တဲ့အကူအညီပေးဖို့အရေးပေါ်လုပ်ငန်းဆိုင်ရာဝန်ကြီးကိုလည်းစီလွတ်ဖို့ညွှန်ကြားထားတဲ့အကြောင်းပြော